ကိုဗစ်ကံရောဂါကာလမလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသား160ကျော်ကိုမြန်မာသံရုံးအစီအစဉ်နဲ့နေရပ်ပြန်ပို့ပေးခဲ့တယ်လို့ထိတ်သိမ်းရေးစခန်းတွေကမြန်မာနိုင်ငံသားတွေနေရပ်ပြန်နိုင်ဖို့လဲစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးအေးပါပါ။ကံရောဂါကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကကျန်းမာရေးမကောင်းသူတွေနဲ့ကိုဝင်ဆောင်နေပါဝင်လူ160ကျော်ကိုမြန်မာသံရုံးအကူအညီနဲ့မနေ့တုန်းကပဲနေရပ်ပြန်ပို့ပေးခဲ့တယ်လို့ဒီလကုံလောက်မှာတော့နောက်တစ်တုပ်ထပ်ပို့ဖို့လဲစီစဉ်နေတာဖြစ်ပါတယ်။မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာဖက်ရှိခံနိုင်ရတဲ့ခန့်မှန်းခြေမြန်မာနိုင်ငံသား3000လောက်အနက်တချို့ကိုစီစစ်ပြီးနေရပ်ပြန်နိုင်အောင်စီစဉ်နေတာလို့လဲမြန်မာသံရုံးကိုစားပြုပြီးအကူအညီပေးနေတဲ့ဥတီယာမမောင်ကပြောပြပါတယ်။
ဟုတ်ပြီ30ရင်းနေစပို့ဖို့တော့စီစဉ်နေပြီဒီအတင်အားလူတွေနဲ့အကုန်လုံးညှပြီးတော့ပို့ရမှာဆိုတော့လေ
ဟုတ်ကဲ
့အသေးကလူဘယ်နဲ့ဥပါမယ်အပြင်အားလူဘယ်နဲ့ဥပါမယ်ဆိုတော့အတိအကျဟိုမသိသေးဘူးဟိုအရေးအတွက်ကတော့ကျွန်တော်တို့စီးရင်ကောက်ထားတဲ့အရာဆိုလို့ရှိရင်တော့3000ဝန်းကျင်လောက်ရှိတယ်ဗျာမနေ့ကပို့တာကတော့169ဦးလောက်ရှိတယ်ကျန်းမာရေးမကောင်းတဲ့လူတွေပါတယ်နောက်ပြီးကိုဝင်ဆောင်တွေပါတယ်နောက်တစ်ခုကကျွန်တော်တို့ဒီပုံမှန်ဒီပါမစ်တက်တန်းပုံဆုံးသွားတဲ့လူတွေပေါ့နော်အဲသူတို့တွေပါတယ်ပေါ့
မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့ကဲယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသား1000ကျော်ရှိနေပြီးအဲ့ဒီထဲကကိုဝင်ဆောင်မျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေနဲ့ကြုံနေရသူ130ကျော်ကိုနေရပြန်ဖို့နိုင်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါဗျ။အဲ့ဒီထဲက119ယောက်ကိုတော့ပထမအတုပ်အဖြစ်အောက်တိုဘာလ15ရက်နေ့မှာကဲဆယ်ရေးလေယာဉ်နဲ့ပြန်ပို့မယ်လို့လည်းမြန်မာတန်ရုံးကသတင်းထုတ်ပြန်ထားပါဗျ။မလေးရှားနိုင်ငံဥပဒေအရနေရပြန်မဲ့မြန်မာနိုင်ငံသားတွေဒဏ်ကြေးပေးဆောင်ရမှာဖြစ်ပေမဲ့အခက်အခဲကြုံနေရချိန်မှာတက်တာခွင့်ရဖို့နိုင်ငံတာဝန်ရှိသူတွေညှိနှိုင်းနေတယ်လို့လည်းဥတီယာမမောင်ကပြောပါတယ
်အခုလောလောဆယ်တော့ဒီနိုင်ငံညှိပြီးတော့ပြန်ပို့မှုကိစ္စမှာတော့ဒီ119ဦးမှာတော့ကျွန်တော်တို့ဟိုပါပေါ့နော်ဒီဒဏ်ကြေးမပေးဆောင်ရအောင်တော့အတက်နိုင်ဆုံးစူးစမ်းလို့ညှိနှိုင်းနေတယ်ကြာဒါအဲ့ဒါကလည်းအခုမှစလိုက်တာဆိုတော့လေဟိုအဲ့ဒါလည်းဒါလူကြီးပိုင်းတွေစီစဉ်နေတဲ့အတွက်ဘယ်လိုပြောမလို့ဆောင်ရမယ်မဆောင်ရမယ်ဆိုတာတော့ကျွန်တော်တို့အတိအကျပြောပြပြီးလို့မရသေးဘူးဒါပေမဲ့မဆောင်ရအောင်တော့အတက်နိုင်ဆုံးစူးစမ်းပြီးဆောင်ရနေတယ်ဗျဟုတ်ကဲ့
ခမ်းမန်းကျင်းမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုပ်အကိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါဒါကြောင့်လည်းနေရပြန်ဖို့တရားမဝင်နှီးလန်းတွေနဲ့ကြိုးစားရင်းမလေးရှားထိုင်းနယ်စပ်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ခိုကူးသူတွေရဲ့အသားခေါင်တွေဖြစ်ကြောက်ရွံ့သွားကြရတာပါကိုဗစ်ရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေကမိမိကိုယ်ကိုမိမိအဆုံးစီရင်သူတွေကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။